မြောက်အာဖရိကဘက်ကနေပြီးတော့အီတလီနိုင်ငံနဲ့ခိုးဝင်မှုစ조사တဲ့လူကြီး156ယောက်နဲ့ကလေး83ယောက်ကိုအီတလီကမ်းရိုးစမ်းကမ်းရိုးရမ်းဆောင်တပ်တွေကကယ်တင်ခဲ့ရပါတယ်။လမ်ဘာဒူဆာကျွန်းတောင်ဘက်85မိုင်လောက်မှာရာဘာလေ3စီးနဲ့အီတလီမှာလာရောက်ခြေချဖို့조사သူတွေကိုတွေ့ရှိခဲ့တာပါ။ပြီးခဲ့တဲ့4ရက်အတွင်းအခုလိုပင်လယ်ထဲကနေပြီးတော့မှကယ်တင်ခဲ့ရတဲ့သူဟာ4000ကျော်သွားပါပြီ။ Syria ပြည်တွင်းစစ်နဲ့လိဗျားမှာမတည်ငြိမ်တာကြောင့်ဘေးလွရာထွက်ပြေးနေတဲ့ဒုက္ခသည်အရေအတွက်ဟာဘယ်တော့မှမနဲ့မတူအောင်လို့များပြားနေပါတယ်။အခုလိုအချိန်မျိုးမှာရာသီဥတုကလည်းနှွေးလာပြီးဖြစ်သလိုပင်လယ်လေကလည်းငြိမ်နေတဲ့အတွက်အာဖရိကဘက်ကနေပြီးတော့ပင်လယ်ဖြတ်ပြီးတော့အီတလီကိုရောက်လာတဲ့တရားမဝင်အခြေချလာသူအရေအတွက်ဟာပုံမှန်အားဖြင့်များတတ်ပါတယ်။ဒါပေမဲ့လည်းအလားတူကာလအတွင်းရောက်လာတဲ့အရေအတွက်ဟာ2013ခုနှစ်ကထက်အခု2014ခုနှစ်မှာ300ရာခိုင်နှုန်းတိုးလာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါရရှင်။